မြန်မာဒီမိုကရေစီရေလှုပ်ရှားမှုတမိုင်မှာလွန်ခဲ့တဲ့25ရက်နေ့ကအထင်ကြီးအဖြစ်ပြက်ခဲ့တဲ့အင်အားကံပေါင်းတရားနည်ရေခင်တွင်ထိခိုက်သေးကြီးပျောက်ဆုံးခဲ့ရတဲ့ကျောင်းသားလူငယ်တွေရဲ့တမိုင်းကိုအတိအကျဖော်ထုတ်ဖို့88မျိုးဆက်တွေအနေနဲ့ကြိုးစားနေကြတယ်လို့အဲ့ဒီရေခင်မှာဥဆောင်ပါဝင်ခဲ့သူခေါင်းဆောင်တွေကပြောပါတယ်ဒီကနေ့ကြာရောက်တဲ့မတ်လ16ရက်တရားနည်ရေခင်25ရက်မြောက်နှစ်ပတ်လည်နေ့မှာတမိုင်းမှန်တွေကိုဖော်ထုတ်ဖို့လိုအပ်တယ်လို့88မျိုးဆက်ခေါင်းဆောင်တွေကပြောလိုက်ကြတာပါဒီကြောင်ပြည်စုံမှုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပါမယ်ခင်ဗျာ
ဟုတ်ပါတယ်အာနာရှင်လက်အောက်ကနေလွတ်မြောက်ကြဖို့ယဟန်ရှင်လူចောင်းသားပြည်သူတွေတိုက်ပွဲဝင်ခဲ့ကြတယ်မြမဒီမိုကရေစီနဲ့လူခွင့်ရေးတိုက်ပွဲတွေကအထင်ရှားဆုံးသမိုင်းဝင်နေ့တစ်နေ့ဖြစ်တဲ့အင်အားကံပေါင်းတရားနီနေ့ဟာဒီကနေ့ဆိုရင်25နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်တရားပြူကနေတရားနီးလို့ခေါ်ဝေါ်သတ်မှတ်ခံရလောက်အောင်ကိုစစ်လုံခြုံရေးရဲတွေရဲ့ရိုက်နှက်တပ်ဖြတ်မှုကြောင့်အင်းအားကံပေါင်းမှာသွေးလွှမ်းခဲ့ရတဲ့အနေအထားဟာចောင်းသားပြည်သူတွေဘလောက်အထိသွေးမြေကြခဲ့ရတယ်ဆိုတာခံမှန်းမို့တောင်ခတ်တယ်လို့ចောင်းသားကောင်းဆောင်ကိုမင်းစရာကပြောပါဗျာဘလောက
်ပြည်သူဆုံးခဲ့ရတယ်ဘလောက်ပြည်မှာရရလဲဆိုတဲ့စိတ်နဲ့ဒီတော့ကိုတော့ကျွန်တော်တို့ကအခုချိန်ပြီးစစ်မှတ်တဲ့တင်နေမျိုးကမှာစစ်မှတ်ပြီးခဏချင်းတခုပါတကယ်မှတော့ဒီစစ်ဆန်တဲ့ပတ်သက်ပြီးတော့ကျွန်တော်စစ်တပ်ကဆုံးဖြတ်ဖို့တခုရမှာလို့ကျွန်တော်ပြောနေထားပါတယ်အခုချိန်ကြီးကကျွန်တော်တို့ကစိတ်နဲ့ပြီးကြမသိရပါနဲ့ကျွန်တော်ကိုယ်ကကြုံခဲ့ရတယ်ကျွန်တော်ကိုယ်ကညီခဲ့ရတယ်ညီညွန်းနေရကတော့အခါကြီးလူဆိုတဲ့နေရာကအခါကြီးတော့ကျွန်တော်ကသူ့ကိုချောင်းခဲ့ရလဲဆိုတဲ့အဖြစ်ကကျွန်တော်ရေတဲ့ဘောင်ရှိပါသေးတယ်ခင်ဗျာလမ်းကြီးကဟာဒီလိုဝင်တဲ့တော့ကျွန်တော်ကဒီနေရာကိုတရားကြီးတော့ကျွန်တော်တောင်းတာနေတာကျွန်တော်ကမှခံယူရတာပါ
အနာပိုင်းနေဘက်ကလည်းတရားနီအရေးခင်ကြောင်တေဆုံးပျက်စီးခဲ့ရတဲ့သူတွေရဲ့စည်ရင်ကိုဒီကနေ့အထိတရားဝင်ထုတ်ပြန်ကြေညာခြင်းလုံးဝမရှိခဲ့ဘူးလို့ဆိုပါတယ်။ဒါကြောင့်ဒီတရားနီအရေးခင်မှာចောင်းသားလူငယ်တွေဘလောက်အထိတေဆုံးခဲ့ရတယ်၊ဘလောက်အထိအဖမ်းဆီးခံခဲ့ရပြီးတော့ဘယ်သူတွေပျောက်ဆုံးခဲ့ရတယ်ဆိုတာကိုဒီအရေးခင်မှာပါဝင်ခဲ့သူចောင်းသားမျိုးဆက်တွေကသမိုင်းမှန်ကိုဖော်ထုတ်ဖို့စူးစမ်းနေကြတယ်လို့ကိုမင်းစရာကပြောပါတယ်။1988ခုနှစ်မတ်လ16ရက်နေ့မှာစက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်တည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဇာပနာလုတ်ခွင့်ပေးဖို့နဲ့အာဏာပိုင်တွေအနေနဲ့စုံစမ်းဖော်ထုတ်ပေးဖို့စတဲ့တောင်းဆိုချက်တွေအပါအဝင်ရန်ကုန်တက္ကသိုလ်ပရပမာကျောင်းသားတွေဆန္ဒပြနေတဲ့အချိန်စစ်တပ်နဲ့ရဲလုံခြုံရေးတွေကလက်နက်သုံးအကြမ်းဖက်အင်အားသုံးပြီးဖြေရှင်းခဲ့တဲ့သွေးထွက်တန်ယိုမှုအများဆုံးဖြစ်ပျက်ခဲ့ရတဲ့အထက်ကအဖြစ်ပျက်တစ်ခုဖြစ်ပါတယ်ဒီလိုမျိုးမြမဒီမိုကရေစီရဲ့အရေးတော်ပုံအတွင်ဖြစ်ပျက်ခဲ့တဲ့သမိုင်းတွေကိုနောင်လာတဲ့မျိုးဆက်သစ်တွေနဲ့မြမပြည်သူတွေမမေ့ပျောက်စေဖို့အတွက်ရည်ရွယ်ပြီးတော့ဒီကနေ့နှစ်ပတ်လည်နေ့အောင်မွေပွဲနေ့တွေကိုကျင်းပကြတာဖြစ်တယ်လို့88မျိုးဆက်ចောင်းသားတွေကဆိုပါတယ်ဒီမိုကရေစီရဲ့လှုံ့ဆော်မှုတွေမှာအသက်တွေဘဝတွေပေးခဲ့ကြတယ်အညတရចောင်းသားလူငယ်တွေရဲ့ဆုံးရှုံးနစ်နာမှုတွေနဲ့သမိုင်းမှန်တွေကိုဖော်ထုတ်ဖို့ကအဲ့ဒီအချိန်တုန်းကတာဝန်ရှိခဲ့သူတွေနဲ့လက်ရှိတိုင်းပြည်အုပ်ချုပ်သူတွေနိုင်ငံခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်း88ဥစ္စာចောင်းသားកောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ
်ဟိုဒီဟာကဖုံးကခံရတဲ့သမိုင်းကိုဗျအဲ့ဒါကိုပြန်ပြီးတော့အမှန်တရားကိုပြန်ပြီးတော့ပေါ်ထုတ်နိုင်ပြီပေါ့အဲ့ဒီမှာသူတို့ကတော့ဗျာအမျက်ဒရာတွေပေါ့ဗျာတော်တော်ကြီးကိုမျက်နှာဆုံးရှုံးရတဲ့လူတွေပါပါလေចောင်းသူတွေကအစားပါဘယ်နှစ်ဖက်စလုံးကပေါ့ပြောနေတာတော့အဲ့ဒီအချိန်ကလက်နက်ကန်အဖို့အစည်းတွေကျွန်တော်တို့ចောင်းသားတွေအပေါ်မှာအကျံပန်းတိုင်တယ်ပြီးတော့အကျံပန်းပြီးဆွဲခဲ့တဲ့လူတွေပါဒီကနေ့ဟာသူတို့လည်းဒီမဲ့နေဖို့ပေါ့ဒီကနေ့ဒီကျောင်းသားတွေပြန်ပြောနေကြတယ်ဆိုတော့သူတို့ဟာအဲ့တမိုင်းကုန်းမှာဘယ်နေရာကဆက်ကောင်ကြီးဖြစ်ပါခဲ့ရတယ်ဆိုတာသိပါလိမ့်မယ်အမေပြေးတဲ့သူကအမေပြေးတဲ့လက်ပြကောင်ဆယ်ပေါ်တဲ့သူကပေါ်ကြတယ်ပေါ့ဗျာအဲ့လိုပဲကျွန်တော်တို့အဲ့ဒီနားတစ်ဝက်ကပြည်သူတွေတချို့ဆိုလည်းကြောင်းသားပြီးတချို့ဆိုလည်းရှိသေးတယ်ကျွန်တော်တို့ဘွားကတော့လည်းလူတွေပြောတယ်ဘာလို့ဆိုတော့ကျောင်းသူတွေကိုပြေးခဲ့တာအိမ်ပေါ်မှာကလေးတွေကဆိုကျွန်တော်တို့မခွေးတကားဖွင့်ပြီးတော့အဲ့ဒါကိုတို့ရကျွရကိုကယ်ပြေးခဲ့တာလည်းရှိသေးတာပြောတင်လာတော့တမိုင်းနဲ့ပတ်သက်လာရင်တစ်ချိန်မှာပြန်ပြီးတော့အမှန်တရားပေါ်လာတဲ့အခါမှာဘယ်သူတွေဘယ်နေရာကပေါင်းနေကြလဲဆိုတော့ကိုယ့်ကိုယ်ကိုကြည့်ကြပါလိမ့်မယ်။နောက်သားတွေမျိုးတွေကိုပြန်ပြောကြတဲ့နေရာမှာလဲကိုယ့်ခန်းကဏ္ဍကိုဟိုမလိမ့်နှမ်းမများတဲ့ပြန်ပြောနိုင်တာပေါ့ဗျာ
။အဲ့ဒီနေတော့ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့တမိုင်းမှန်တွေကိုမမေ့ဘူးနဲ့ဒီလိုမျိုးရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ကိုအာဏာပိုင်တွေဘက်ကအကြမ်းဖက်လုပ်ခဲ့တယ်ဆိုတဲ့အမဲဆက်ကိုအခုလိုမျိုးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အချိန်မှာတာဝန်ရှိတဲ့သူတွေအနေနဲ့တာဝန်ယူဖြည့်ရှင်းပေးတင်ပြီးတော့ចောင်းသားမျိုးဆက်တွေနောင်လာနောင်သားတွေအနေနဲ့လည်းသမိုင်းကိုမမေ့ဖြောက်ဖို့အရေးကြီးတယ်လို့အခမ်းအနားကိုဥဆောင်ခဲ့တဲ့88မျိုးဆက်ចောင်းသားတွေကပြောပါတယ်တရားနီနေနှစ်ပတ်လည်အခမ်းအနားကို88မျိုးဆက်ចောင်းသားခေါင်းဆောင်တွေလွတ်မြောက်လာပြီးတဲ့နောက်ပိုင်း2012ခုနှစ်တုန်းကပထမဦးဆုံးအကြိမ်ရန်ကုန်ရွှေကုန်းတိုင်းမှာကျင်းပခဲ့ပြီးတော့25နှစ်မြောက်နှစ်ပတ်လည်နေ့ကိုတော့မတ်လ16ရက်နေ့မှာ ရန်ကုန်မြို့မှာကျင်းပခဲ့တယ်လို့တရားနီအရေးခင်ဖြစ်ပျက်ခဲ့တဲ့အင်အားကံပေါင်းပေါ်မှာလည်း88မျိုးဆက်ចောင်းသားခေါင်းဆောင်တွေရန်ကုန်တက္ကသိုလ်ចောင်းသားဟောင်းတွေစက်မှုတက္ကသိုလ်ចောင်းသားဟောင်းတွေနဲ့မျိုးဆက်တဲ့ចောင်းသားလူငယ်တွေစုဝေးပြီးတော့ကျင်းပကြပါတယ်။အရက်သားအစိုးရလက်ထက်နှစ်ရှည်ထောင်နဲ့ကြခံခဲ့ရတဲ့နိုင်ငံရေးလှုပ်ရှားသူတွေပြန်လည်လွတ်မြောက်လာပြီးတဲ့နောက်ပိုင်းမှာတော့ဒီမိုကရေစီရေးလှုပ်ရှားမှုသမိုင်းဝင်နေတွေကိုအမှတ်တရပြန်ပြီးတော့ကျင်းပခွင့်ရလာတာလည်းဖြစ်ပါတယ်ရှင်။